မြန်မာစစ်အစိုးရကဒီနှစ်နိုဝင်ဘာလ9ရက်နေ့မှာအထွေထွေရွေးကောက်ပွဲကျင်းပမယ်လို့မနေ့ကတောက်ကြတွေကကြေညာလိုက်တဲ့အချိန်မှာအမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနကလည်းမြန်မာနိုင်ငံမှာနိုင်ငံရေးတိုက်ခတ်တွေလှုပ်ရှားနိုင်ဖို့နိုင်ငံရေးအခင်းအကျင်းလစ်ဟင်းနေတာနဲ့နိုင်ငံရေးအရာနှိပ်စက်မှုတွေရှိနေတဲ့ပေါ်ဆိုးရိမ်မှုတွေဖြစ်နေရတယ်လို့ပြောလိုက်ပါတယ်ဒေါက်ခင်စိုးဝင်းကဆက်ပြီးပြောပြပေးပါရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံမှာအနှစ်20အတွင်းပထမဆုံးကြိမ်ကျင်းပမယ်ပါတီစုံထွေထွေရွေးကောက်ပွဲဟာမြန်မာနိုင်ငံရေးမှာသက်ဆိုင်ရာအဖွဲ့အစည်းအသီးသီးပါဝင်နိုင်မှာမဟုတ်တလို့ယုံကြည်ကိုးစားလောက်တဲ့ရွေးကောက်ပွဲလေဖြစ်လာမှာမဟုတ်တဲ့အတွက်စိုးရိမ်မကင်းဖြစ်ရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိပုဂ္ဂိုလ်တယောက်က VOA မြန်မာပိုင်းဌာနကိုအခုလိုပြောပြပါတယ်ရှင်
We remain concerned about the lack of a level playing field for opposition parties and the oppressive political environment in Burma.
မြန်မာနိုင်ငံမှာနိုင်ငံရေးတိုက်ခန့်ပါတီတွေလှုပ်ရှားနိုင်မဲ့နိုင်ငံရေးအခင်းအကျင်းလေဟင်းနေတာနဲ့နိုင်ငံရေးအရနှိပ်စက်မှုတွေရှိနေတဲ့အပေါ်မှာအမေရိကန်ပြည်ထောင်စုကစိုးရိမ်မကင်ဖြစ်နေသေးပါ။လာမယ့်ရွေးကောက်ပွဲကလည်းအခုလက်တလောအခြေအနေတွေအရဘယ်လိုနည်းနဲ့မှသက်ဆိုင်သူတွေအားလုံးပါဝင်ရှင်ပြိုင်လို့မဖြစ်နိုင်တယ်လို့ယုံကြည်ကိုးစားလောက်တဲ့ရွေးကောက်ပွဲလေးဖြစ်လာနိုင်မှာမဟုတ်ပါဘူး။ထောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးကျင်းသားတွေကိုဆက်လက်ထိန်းသိမ်းထားစေပါမြန်မာပြည်သူတွေရဲ့လွတ်လပ်ခွင့်နဲ့လူ့အခွင့်အရေးတွေကိုလည်းကန့်သက်ပိတ်ပင်နေစေဖြစ်ပါတယ်
။မြန်မာစစ်ဆိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်ပေးဖို့ဒီမိုကရေစီလိုလားသူအင်အားစုတွေတိုင်းရင်းသားခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးရေးတွေလုပ်ဖို့အတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်းဝန်ကထပ်ခါတလဲလဲတိုက်တွန်းနေတာကိုလက်လျူရှုနေစေလဲဖြစ်ပါတယ်တဲ့။ဒါကြောင့်နိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုကထပ်လောင်းတောင်းဆိုလိုက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိပုဂ္ဂိုလ်ကအခုလိုဆက်ပြောပါတယ
် We urge the authorities to release all political prisoners and to enter into genuine dialogue with all
မြန်မာနိုင်ငံတွင်နေနေနိုင်ငံရေးကျင်းသားတွေအားလုံးလွတ်ပေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်အမျိုးသားပြန်လည်သစ်မြတ်ရေးအတွက်ပထမခြေလှမ်းအနေနဲ့မြန်မာနိုင်ငံရေးမှာမဖြစ်မနေပါဝင်ကြရမယ့်သူတွေအားလုံးနဲ့စစ်မှန်တဲ့အနှစ်သာရပြေဝတဲ့ဆွေးနွေးမှုတွေစတင်ပါလို့အမေရိကန်ပြည်ထောင်စုကထပ်လောင်းတိုက်တွန်းလိုက်ပါတယ်
။ချိန်ထဲမှာပဲအထက်လွှတ်တော်ရဲ့ Republican လူနည်းစုခေါင်းဆောင် Kentucky ပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ် Mitch McConnell ကလည်းနိုဝင်ဘာလ9ရက်နေ့မှာကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲဟာလေဟန်ဆောင်ပန်ဆောင်မြေကမတ်တာရွေးကောက်ပွဲပဲဖြစ်မှာမလို့အမေရိကန်ပြည်ထောင်စုနဲ့အတူနိုင်ငံတကာအတိုင်းဝိုင်းကနေအတိအမှတ်မပြုဘဲနေကြမှာဖြစ်မယ်လို့လည်းပြောဆိုလိုက်ပါတယ်။ဒီရွေးကောက်ပွဲကျင်းပမယ့်နေ့ဟာဖြင့်မြန်မာနိုင်ငံအတွက်တော့ဖြစ်ရိုးဖြစ်စဉ်နေ့တစ်နေ့ပဲဖြစ်ပြီးတော့စစ်အစိုးရကဖိနှိပ်တာတွေကိုဆက်လုပ်နေမှာဖြစ်တယ်လို့လူမှုအနေနဲ့ကလည်းလူအခွင့်အရေးတွေဆုံးရှုံးနေကြဆဲဖြစ်မှာပါလို့အထက်လွှတ်တော်အမတ် Mitch McConnell ကပြောပါတယ်။သမ္မတအိုဘားမားအနေနဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုထောက်ခံနေတာကိုအားသင့်လောင်းသင့်တယ်လို့လည်းပြောဆိုလိုက်ပါတယ်။ American ပြည်ထောင်စုနဲ့အလားတူပါပဲ Human Rights Watch လို့ခေါ်တဲ့လူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ကြီးကလည်းစစ်အစိုးရရဲ့ရွေးကောက်ပွဲမတိုင်မီနိုင်ငံတကာအတိုင်းဝိုင်းနေနဲ့ဒီရွေးကောက်ပွဲကိုအတိမတ်မပြုဖို့အတွက်ဖိအားတွေတိုးပြီးပေးကြပါလို့တိုက်တွန်းလိုက်ပါတယ်။ Human Rights Watch လူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ရဲ့အာရှဒေသဆိုင်ရာယာယီညွှန်ကြားရေးမှူးအီလိန်ပီယာဆန်ကတော့စစ်အစိုးရတက်ဆိုးရှည်အောင်ပိုပြီးတရားဝင်ဖြစ်အောင်အကွက်ကြကြအကောင့်ထဲပေါ်နေတာဖြစ်တယ်လို့အခုလိုသုံးသပ်လိုက်ပါတယ်
။ We are concerned thatThere will be intimidation and further repression ahead of the elections.
We've already seen this play out. ညစ်ကွတာတွေတိုးပြီးလှုပ်လာနိုင်တယ်လို့ချင်းချောက်အကြက်ကင်တာတွေလည်းရှိနေတာကြောင့်ကျမတို့စိုးရိမ်မကင်ဖြစ်မိပါတယ်။စစ်အစိုးရကထုတ်ပြန်ထားတဲ့ရွေးကောက်ပွဲဥပဒေတွေလှုပ်ထုံလှုပ်နီးတွေထဲမှာလည်းအကြက်ကင်တဲ့ပုံစံအကွက်ကြကြရေးဆွဲထားတာတွေ့ရပါတယ်။အဲ့ဒီဥပဒေတွေထဲမှာလွတ်လပ်စွာထုတ်ဖော်ပြောဆို권စီယုံ권အသင်းအပင်းဖွဲ့စည်း권တွေကိုတင်းတင်းကြပ်ကြပ်ကန့်သက်ထားပါတယ်ရွေးကောက်ပွဲမတိုင်ခင်မှာပိုပြီးကန့်သက်တာတွေရှိလာနိုင်ပြီးလူမှုအနေနဲ့စစ်အစိုးရလိုလားတဲ့ပါတီကိုပဲမဲပေးကြဖို့ချိန်ချောက်အကြက်ကင်နာတွေနဲ့ရင်ဆိုင်ကြရနိုင်တာကြောင့်ကျမတို့ကစိုးရိမ်မကင်ဖြစ်နေကြတာပါ
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအတည်ပြုနိုင်ရေးအတွက်လူမှုဆန္ဒခံယူပွဲကျင်းပစဉ်ကလည်းမဲလိမ်မဲခိုတာတွေချင်းချောက်အကြက်ကင်တာတွေနှိပ်ကွတာတွေရှိခဲ့တာကြောင့်အခုလာမယ့်ရွေးကောက်ပွဲမှာလည်းအလားတူအဖြစ်မျိုးတွေနဲ့လူမှုရင်ဆိုင်ရနိုင်တာကြောင့်လူအခွင့်အရေးစောင့်ကြည့်တဲ့အဖွဲ့ကြီးကစိုးရိမ်မကင်းဖြစ်နေရတာလို့ပြောပါတယ်ရှင်